တရရှိမှာခင်ဗျာမြန်မာနိုင်ငံကရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်ပြီးထိုင်းမလေးရှားအင်ဒိုနီးရှားနိုင်ငံတွေကဆွေးနွေးပြောဆိုလာတဲ့အခါမြန်မာစစ်အစိုးရအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိပေမဲ့ဘင်္ဂါလီတို့ရှိကြောင်းပြောင်းလဲပြောဆိုလာပြီးဒီပြည်ထောင်ဟာဒေတာတွင်ဆွေးနွေးရမယ့်အနေအထားရောက်လာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဆွေးနွေးရမယ့်ပြည်ထောင်တရားဖြစ်လာနေတယ်ဆိုတာထင်ရှားနေပါတယ်လက်ရှိအရှေ့တောင်အာရှနိုင်ငံတွေကိုခရီးထွက်နေတဲ့စစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ဟာအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံစဉ်မြန်မာနိုင်ငံသားအဖြစ်တက်တည်ပြနိုင်ရင်အင်ဒိုနီးရှားမှာရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံမှာပြန်လည်လက်ခံမယ်လို့မတ်လ16ရက်နေ့ကပြောကြားခဲ့ပါတယ်မြန်မာစစ်အစိုးရကတော့သူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုခြင်းမရှိဘဲဘင်္ဂါလီလို့သတ်မှတ်ခေါ်တာတွေ့ရပါတယ်ဒုက္ခသည်တွေကိုယ်တိုင်ကတော့ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်သတ်မှတ်ပါတယ်ဒါအပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံအပါအဝင်လူ့အခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကတော့ရိုဟင်ဂျာလို့ခေါ်ဟောသုံးဆွဲနေတာတွေ့ရပါတယ်ရိုဟင်ဂျာရဲ့လို့ဘယ်အချိန်ကစတင်သတ်မှတ်ခေါ်ဟောသုံးဆွဲခဲ့တယ်ဆိုတာကိုအတိအကျမသိရသေးပါဘူးဒီရိုဟင်ဂျာဒါမှမဟုတ်ဘင်္ဂါလီတွေဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယဘက်မှာလည်းရှိပါတယ်မြန်မာနိုင်ငံအတွင်းကိုလည်းအဲ့ဒီနိုင်ငံတွေကတဆင့်ဝင်ရောက်လာကြတာဖြစ်ပါတယ်သူတို့ဟာနိုင်ငံဘက်သူတွေအဖြစ်လောလောဆယ်မှာတတ်မှတ်ခံရပါတယ်ရိုဟင်ဂျာတွေပြန့်နှံ့နေထိုင်နေတာနဲ့ပတ်သက်ပြီးအာရှလူ့အခွင့်ရေးကော်မရှင်ကလူ့အခွင့်ရေးရှိနေဖြစ်တဲ့ဦးမင်းလွင်ဦးကအခုလိုအကျဉ်းချုပ်ရှင်းပြပါတယ
်အဲကျွန်တော်တို့ဒီရိုဟင်ဂျာတွေကတော့မြန်မာနိုင်ငံအပါအဝင်နောက်ပြီးတော့ဘင်္ဂလားဒေ့ရှ်အိန္ဒိယနောက်ပြီးတော့တခါဒီလိုမျိုးနိုင်ငံတွေမှာနေလို့မရတဲ့အခါကျတော့နိုင်ငံသားအဖြစ်အတိအမှတ်ပြုနိုင်မယ်လို့ယူဆတဲ့နိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်တို့အရှေ့အလယ်ပိုင်းပါလက်စတိုင်းလေဗနွန်စတဲ့ဒေသတွေကိုသူတို့ပြန့်နှံ့ပြီးတော့ရောက်ရှိနေတယ်ဆိုတာကိုကျွန်တော်တို့သိရှိရပါတယ်ခင
်ဗျာမြန်မာစစ်အစိုးရကတော့ဘင်္ဂါလီလို့ပြောဆိုသုံးဆဲပေမဲ့ရိုဟင်ဂျာနဲ့ဘင်္ဂါလီကွဲပြားခြားနားမှုရှိမရှိကိုတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိပါဘူးရိုဟင်ဂျာလို့ခေါ်သုံးဆဲတာနဲ့ပတ်သက်ပြီးဦးမင်းလွင်ဦးကတော့အခုလိုပြောဆိုပါတယ်
ကျွန်တော်တို့ရိုဟင်ဂျာဆိုတာကတော့အရင်တုန်းကဒီအမိနာမနဲ့ခေါ်တင်ခဲ့တာတော့မရှိပါဘူးကျွန်တော်တို့ဒီကိုလိုနီလဲအောင်ကြောက်ရောက်တဲ့အခါမှာမြန်မာနိုင်ငံမှာဒေသတော်တော်များများမှာယာစီလိုက်ရွှေ့ပြောင်းလုပ်ကင်စားတောက်ကြတဲ့အိန္ဒိယနေပြီးတော့ဝင်ရောက်လာကြတဲ့သူတွေဖြစ်တယ်အဲ့တော့အဲ့ဒီလူအများစုကကျွန်တော်တို့အခုဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့နေစားချင်းထိစပ်နေတဲ့ဒေသကလာတဲ့လူတွေတော်တော်များများဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အရင်အထောက်အထားတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ရိုဟင်ဂျာရဲ့လို့တိတိကျကျသတ်မှတ်ထားတာမရှိပါဘူးအဲ့တော့အဲ့ဒီမှာဘင်္ဂါလီလူမျိုးဖြစ်တယ်ဆိုတာလောက်ကိုပဲသူတို့အနေနဲ့သတ်မှတ်ဖော်ပြထားတာကိုကျွန်တော်တို့တွေ့ရှိရမှာဖြစ်တယ်ဟိုမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာမြန်မာအတွင်းမှာနေထိုင်ကြတဲ့လူတွေကနေပြီးတော့တီချာအမိနာမတစ်ခုအနေနဲ့သူတို့သတ်မှတ်တယ်လို့ပဲကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာရိုဟင်ဂျာ2000လောက်တရားမဝင်ရောက်ရှိနေပြီးဒီရိုဟင်ဂျာတွေကိုမြန်မာပြည်ကိုပြန်ပို့လိုတယ်လို့လည်းထိုင်းကပြောပါတယ်မလေးရှားမှာတရားဝင်ဒုက္ခသည်အဖြစ်မှတ်ပုံတင်ထားတဲ့ရိုဟင်ဂျာအရေးအတွက်ဟာ14000ကျော်ရှိနေတယ်လို့ဆိုပါတယ်။တရားမဝင်နေထိုင်သူတွေလည်းရှိပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရိုဟင်ဂျာဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့လူ့အခွင့်ရေး NGO တစ်ခုကခရစ်လီဝါကတော့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံအတွင်းနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာပြန့်နှံ့တည်ရှိနေတာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။ In North Arakan in the three townships of Mondo, Butidong and Ratedong, which is considered as North Arakan, and also the area where...
ဒီမှာပြောဆိုသွားတာတွေကတော့မြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းဘူတီတောင်ရတ်တီတောင်မောင်ဒိုသုံးမြို့နယ်ဒေသတဝိုက်နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေတာဝန်ယူဆောင်ရွက်နေတဲ့ရခိုင်ပြည်နယ်အတွင်းကဒေသတွေမှာအဲ့ဒီ UNHCR ရဲ့စီရင်နေအရာရိုဟင်ဂျာလူဦးရေဟာ93000လောက်ရှိနေပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒုက္ခသည်စခန်းနှစ်ခုမှာ UNHCR စီးရင်အရာပဲတရားဝင်ဒုက္ခသည်28000ရှိနေပြီးဘင်္ဂလားဒေ့ရှ်နယ်ထဲမှာတရားမဝင်နေထိုင်နေသူ2000လောက်ရှိနေတယ်လို့ခရစ်လီဝါကပြောဆိုသွားတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်နိုင်ငံသားပြည်မှုဆိုင်ရာဥပဒေအပြောင်းအလဲတွေကြောင့်မြန်မာနိုင်ငံမှာမူလဒေသခံတိုင်းရင်းသားအဖြစ်သတ်မှတ်ခြင်းမခံရသူတွေရဲ့နိုင်ငံသားဖြစ်မှုဆိုင်ရာအခြေအနေတွေပေါ်မှာများစွာသက်ရောက်မှုရှိခဲ့တယ်လို့ဦးမင်းလွင်ဦးကရှင်းပြပါတယ်
ကျွန်တော်တို့1948ခုနှစ်လွတ်လပ်ရေးပြီးတဲ့နောက်ပိုင်းကျွန်တော်တို့နိုင်ငံသားချင်းမှုဆိုင်ရာဥပဒေတွေပြဋ္ဌာန်းတဲ့အခါမှာမြန်မာနိုင်ငံအတွင်းမှာအဆင့်ဆက်မပြတ်အနည်း20ဇက်တိုက်နေလာတဲ့သူဖြစ်လို့ရှိရင်နိုင်ငံသားချင်းလျှောက်ထားနိုင်တယ်ဆိုတဲ့သတ်မှတ်ချက်တစ်ခုရှိတယ်။နောက်ပြီးတော့တခါကျွန်တော်တို့ဥနေဝင်ဆိုတာလက်ထက်ကြတော့ဒီဥစ္စာတွေတချို့ကိုပြန်လည်ပြင်ဆင်တာတွေရှိတယ်။နောက်တခါကျွန်တော်တို့ဒီနာဝတနာဖလက်ထက်ကြတော့နောက်ဆုံးအနေနဲ့နိုင်ငံသားကျမဥပဒေဆိုပြီးတော့ပြင်ဆင်ခဲ့တာတွေရှိပါတယ်။အဲ့တော့အဲ့ဒီလိုမျိုးအခြေအနေတွေမှာဟိုးအရင်ကတည်းကညိုးညိုးစင်ဆိုင်ရနေလာကြတဲ့သူတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့အထောက်ထားဒီနဲ့ညင်းလို့မရဘူးဖြစ်တယ်။အဲနောက်ပိုင်းမှာဒီစီးပွားရေးလုပ်ငန်းတွေရဟိုဘက်ကူးလိုက်ဒီဘက်ကူးလိုက်လာကြတဲ့လူတွေရှိတယ်။အဲ့တော့အဲ့ဒီလိုလူတွေကိုကြတော့အခုနောက်ပိုင်းဥပဒေတွေရဒါတွေကိုနိုင်ငံသားအဖြစ်အတိအမှတ်မပြုဘူးဆိုတာကိုကျွန်တော်တို့သိရှိရတယ်။
မြန်မာနိုင်ငံမှာနိုင်ငံသားပြစ်မှုဆိုင်ရာဥပဒေတွေဟာလွန်စွာမှတင်းကျပ်ပြီးစစ်အစိုးရလက်ထက်မြန်မာနိုင်ငံမှာနိုင်ငံသားအဖြစ်ခွင့်မှာလူမျိုးကိုအဓိကအခြေခံထားတာတွေ့ရပါတယ်။စစ်အစိုးရကသတ်မှတ်ထားတဲ့လူမျိုး135မျိုးအတွင်ပါဝင်ခြင်းမရှိရင်မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ဖို့မလွယ်ကူနိုင်တဲ့အနေအထားမှရှိပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာသို့မဟုတ်ဘင်္ဂါလီအရင်းနဲ့ပတ်သက်ပြီးစစ်အစိုးရအဆက်ဆက်မှာစစ်စင်ရေးအမည်အမျိုးမျိုးနဲ့6ကြိမ်9ကြိမ်လောက်မြန်မာနိုင်ငံအတွင်းကမောင်းနှင်ထုတ်ခဲ့တာတွေ့ရပြီးတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလည်းတရားဝင်ပြန်လည်လက်ခံခဲ့တာတွေ့ရကြောင်းပါခင်ဗျာ။